Welcome to the Voice of America in Burmese.
တော်ရစီဘောင်းမင်္ဂလာညနေခင်းမှာတနိဒာမောပန်းပြေးကြပါရဲ့လားခင်ဗျာ။ VOA အမေရိကန်တိုင်း2019ခုနှစ်မေလ9ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ9:00နာရီထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ1925ရုပ်ကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာညနေခင်းပါရှင်ကျမသင်္ကေတထိုက်ပါနောက်ဆုံးအကြော့ပြင်သစ်သမရရွေးကောက်ပွဲကိုဒီကနေ့ကျင်းပနေပါပြီနိုင်ဂျီးရီးယားနိုင်ငံကနှစ်နှစ်ချီကျန်ပေးဆွဲခံခဲ့ရတဲ့ချီဖုတ်ရွာကကျောင်းသူ80ကျော်တို့ဒီကနေ့မြို့တော်အဘူဂျာကိုပြန်ရောက်လာကြပါတယ်အမေရိကန်စီးရီးအကြံပေးတွေနေထိုင်ရာအီရန်နိုင်ငံကအစီအခြေဆိုင်စခန်တစ်ခုထိုက်ကိုက်ခံရပါတယ်ဒီလိုထိတ်တဲရောက်တဲ့နေ့ကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာစကိုင်းတိုင်းကနီမြို့မှာလေပြင်းတိုက်ဒီပင်ပြိုလဲတာတွေဖြစ်ပြီးလူသေဆုံးမှုလည်းရှိခဲ့ပါတယ
်။ဒီကလူတို့က263ပေါ့။နောက်သွားပြင်းကြောက်ဆောက်က4လုံး၊ဆောက်ပြင်းကြောက်5ကြောင်း၊ဆမဆိုင်ဆောက်က9ခု။တို့ဒီပိုင်းဇန်နာတို့ဘာလို့ပေါ်လဲ။နောက်ဖြစ်ပင
်စကိုင်းတိုင်းလူကေကျန်းညွန်ကြားမှုဦးစဝီလီဖရန့်ပြောသွားတာဖြစ်ပါတယ်။သတင်းလေးပြီးမှတင်ဆက်ဖို့ရှိပါတယ်။ဒီအကြောင်းနဲ့ဒီနိုင်ငံကသတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့မှာပါ။အခုတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုရန်နိုင်တို့ကပြောပြပါလိမ့်မယ်ခင်ဗျာ
ပြင်သစ်သမတနောက်ဆုံးအချက်ရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပါပြီပြင်သစ်ခေတ်သစ်သမိုင်းမှာအခြေအတင်အငင်းပွားပွဲအများဆုံးရွေးကောက်ပွဲတစ်ခုဖြစ်တယ်လို့လည်းပြင်သစ်ပြည်သူတွေကပြောဆိုကြပါတယ်ကမ္ဘာလုံးဆိုင်ရာဖြစ်တည်မှုနဲ့အတူလက်ရောညီတွေဆက်လက်နေထိုင်မလားဒါမှမဟုတ်လည်းဥရောပတမကကနေခွဲထွက်ပြီးကိုပိုင်လမ်းကြောင်းတစ်ခုကိုဖော်ဆောင်မလားဆိုတာကိုဆုံးဖြတ်မယ်ရွေးကောက်ပွဲလို့လည်းပြောဆိုကြပါတယ်အလို့အကိုင်းရွှေပြောင်းဝင်ရောက်မှုနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကြီးစိုးထားတဲ့ဒီကနေ့ကျင်းပနေတဲ့ဒုတိယနဲ့နောက်ဆုံးအကြော်သမ္မတရွေးကောက်ပွဲမှာတော့ဥရောပသမ္မတကိုလိုလားသူစီးပွားရေးဝန်ကြီးဟောင်းအလဲအလတ်ဝါဒီအီမန်နျူအယ်မာခရွန်နဲ့ရွှေပြောင်းဝင်ရောက်မှုကိုစန့်ကျင်သူအမျိုးသားရေးဝါဒီမရင်းလက်ပန်တို့ကိုမဲဆန္ဒရှင်တွေရွေးချယ်နေကြတာဖြစ်ပါတယ်ဒီကနေ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးကောက်ယူထားတဲ့စစ်တမ်းတွေအရတော့အီမန်နျူအယ်မာခရွန်ကထောက်ခံမဲ63ရာခိုင်နှုန်းနဲ့ထောက်ခံမဲ38ရာခိုင်နှုန်းလောက်ပဲရတဲ့မရင်းလက်ပန်းကိုအပြတ်အသတ်အနိုင်ရမယ်လို့ခန့်မှန်းထားကြပါတယ်။သမ္မတလောင်းနှုတ်လို့ဒီကနေ့မှာတနင်္လာစီမဲပေးခဲ့ကြပြီးသတင်းတောက်လေးလည်းဝိုင်းနေပါတယ်။လက်ရှိသမ္မတဖရန်ဆွာအော်လွန်းလည်းဒီကနေ့မဲပေးပြီးသွားပါပြီ။သမ္မတလောင်းတို့ဖြစ်တဲ့မရင်းလက်ပန်းကတော့ဥရောပသမ္မတကိုမလိုလားတဲ့သူမရဲ့ရည်တည်ချက်နောက်ပြင်သစ်နိုင်ငံတွင်မွတ်စလင်တွေဝင်ရောက်မှုကိုရပ်ပစ်ဖို့စော်အုပ်မှုတွေကြောင့်ကမ္ဘာတစ်လွှတ်စိတ်ဝင်စားခံရသူဖြစ်ပါသည်။အကျိုးစစ်တမ်းတွေမှာရှေ့ကပြေးနေတဲ့အီမန်နျူအယ်မာခရွန်ရဲ့ရှုမြင်ချက်ကတော့လုံးဝဆန့်ကျင်ကွဲလဲပါတယ်။ကမ္ဘာလုံးဆိုင်ရာဖြစ်စဉ်ကြီးကိုနောက်ကျောင်းပြန်လှည့်စရာမရှိဘူးလို့သူကအချိန်ငိမ့်ပြောဆိုခဲ့တာပါ။တနင်္ဂနွေလုံးမှာလည်းလုံခြုံရေးကိုတင်းကျပ်ထားပါတယ်။မြို့တော်ပါရီနီးစ်နဲ့တခြားမြို့တွေကမဲယုံတွေကိုစောင့်ကြည့်ဖို့အတွက်ရဲတပ်ဖွဲ့ဝင်တွေစစ်သားတွေနဲ့ပုဂ္ဂလိကလုံခြုံရေးဝန်ထမ်းပေါင်း5000ကိုအစိုးရကလုံခြုံရေးချထားပါတယ်။နောက်ဆုံးအချက်ပြင်သစ်သမ္မတရွေးကောက်ပွဲမှာမဲထွက်ပေးသူကတော့ပြီးခဲ့တဲ့2012ခုနှစ်ကနေနှိုင်းရှင်ရင်းနေနေသေးတယ်လို့ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။တနင်္ဂနွေနေ့နေ့တဝက်ရေးတွက်မှုတွေအရမဲထွက်ပေးသူက 28.23 ရာခိုင်နှုန်းသာရှိနေပြီး2012ခုနှစ်တုန်းကဒီအချိန်မှာ 30.66 ရာခိုင်နှုန်းထိရှိခဲ့တယ်လို့ပြည်ထရေးဝန်ကြီးဌာနကထောက်ပြပါတယ်။မဲယုံတွေကတော့ည8နာရီမှာအပြီးပိတ်သိမ်းမှာဖြစ်ပါတယ်။
နဂျီးရီးယားနိုင်ငံမြောက်ပိုင်းချီပုတ်မြို့မှာ2014ခုနှစ်ကဘိုကိုဟာရမ်အဖွဲ့တွေပြန်ပြီးဆွဲသွားခဲ့တဲ့ကျောင်းသူတွေရဲ့က82ယောက်ကိုဘိုကိုဟာရမ်အဖွဲ့ကပြန်လွတ်ပေးလိုက်ပြီဖြစ်ပါတယ်။အခုလွတ်ပေးလိုက်တဲ့ကျောင်းသူလေးတွေဟာနဂျီးရီးယားနိုင်ငံမြို့တော်အဘူဂျာမြို့ကိုဒီကနေ့မှရောက်လာခဲ့ပြီးတော့သမ္မတမိုဟာမဒူဘူဟာရီကိုဒီနေ့နောက်ပိုင်းမှာတွေ့သောဖို့ရှိပါတယ်။သူတို့ရဲ့မိသားစုဝင်တွေနဲ့မတွေ့ခင်မှာတော့သူတို့ကိုချမ်းမာရေးစိတ်ဆင်မှုတွေလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဘိုကိုဟာရမ်အဖွဲ့နဲ့ဆိုးရကိုယ်စားလှယ်တို့အကြားမှာအချင်းတော်ကြဆွေးနွေးခဲ့ပြီးတဲ့နောက်အဲ့ဒီကျောင်းသူလေးတွေကိုအခုလိုပြန်လဲလွတ်မြောက်လာခဲ့တာဖြစ်ပါတယ်။နိုင်ဂျီးရီးယားအနာပိုင်တွေကထိန်းသိမ်းထားတဲ့ဘိုကိုဟာရမ်အဖွဲ့တွေဝင်တွေလို့တန်ကြားရှိရတဲ့သူတွေကိုလဲလဲလှုပ်တဲ့အနေနဲ့ဘိုကိုဟာရမ်အဖွဲ့ကပြန်လွတ်ပေးလိုက်တာဖြစ်တယ်လို့နိုင်ဂျီးရီးယားသမ္မတရုံးရဲ့ကြေညာချက်မှာပြောထားပါတယ်။ဒါပြန်ကြန်ရှိနေသေးတဲ့ကျောင်းသူတွေလွတ်မြောက်လာဖို့သမ္မတဘူဟာရီဘက်ကအကောင်းမြင်မျှော်လင့်ထားတယ်လို့လည်းဒီကြေညာချက်မှာပြောထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒီကျောင်းသူလေးတွေကိုပြန်လည်လွတ်မြောက်လာတယ်ဆိုတဲ့သတင်းကိုသတိထားမိပြီးတော့အခြေအနေကိုစောင့်ကြည့်နေတယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတို့ကပြောကြားလိုက်ပါတယ်ခင်ဗျာ
အမေရိကန်စစ်ရေးအကြံပေးတွေနေထိုင်ရာအီရတ်နိုင်ငံမြောက်ပိုင်းကစစ်အခြေစိုက်စခန်းတစ်ခုကိုစစ်သွေးကြွတွေတိုက်ခိုက်တာကြောင့်2ဦးသေဆုံးပြီးတော့6ဦးဒဏ်ရာရတယ်လို့အီရတ်လုံခြုံရေးတပ်ဖွဲ့တွေကပြောပါတယ် ဒီဆုံးထင်ရရသူတွေထဲမှာအမေရိကန်မျိုးပန်းသလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးကိရာကိုအနီကအခြေစိုက်စခန်းမှာအသေးကံဘုံခွဲသမားနှစ်ဦးကအသေးကံဖောက်ခွဲခဲ့တာလို့အာဏာပိုင်တို့ကပြောပါတယ်နောက်ထပ်စစ်သွေးကြောင့်သုံးဦးထုတ်ကိုတော့ပက်ရှ်မာကာကတ်တိုက်ခိုက်ရေးသမားတွေကပြစ်တက်လိုက်ပါတယ်အစ္စလာမ်ရဲ့အစိုးရအိုင်အက်စ်ဖွဲ့ကသူတို့လက်ချက်ဖြစ်ကြောင်းပြောဆိုရဲဆိုပြ ဒီနေ့ကျင်းပမှာဖြစ်ပါတယ်။ဒါပေမဲ့မိုးဆူးမြို့တွေကအစ္စလာမ်ရဲ့အစွန်ရောက်ISDကိုရှင်းပြနိုင်ဖို့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့တွေအခုအညီနဲ့အီရတ်တပ်ဖွဲ့တွေကတိုက်ခိုက်နေတာဖြစ်ပါတယ်။ဒါပေမဲ့မိုးဆူးမြို့တွေဒေသအတော်များများကိုတော့စစ်သွေးကြွတွေထိန်းချုပ်ထားစေဖြစ်ပါတယ်ရှင်။
ရော့ပို့မန်ကတော့ဒီနိုင်ငံမှာဘိမ်းဘူးနဲ့စေဝါအလွယ်သုံးစားလုပ်တဲ့ပြဿနာတွေရှိနေပြီးတော့ဒါတွေကိုပြောနိုင်ဖို့အတွက်အထောက်ပံ့တွေပေးသွားသင့်ပါတယ်။ဒီပြဿနာကိုလက်တွေ့ဖြေရှင်းပေးနေရတဲ့သူတွေကိုပေးနေတဲ့အစည်းအဝေးကိုရုတ်တရက်မှာဖျက်သိမ်းပါဘူးလို့ပြောပါတယ်။
ယူအေဘီကတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ16kHz 1.6765၊လိုင်းဒိုမီတာ19kHz 1.6965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီလိုရင်းမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။ အိန္ဒိယထင်းချုပ်ရာကက်ရှမီးယားဒေသကရဲတပ်စိတ်တစ်ခုကိုသဘုံတွင်တိုက်ခိုက်ခဲ့ကြောင်းအရတားသုံးသေဆုံးပြီးရဲတပ်ဖွဲ့ဝင်တဦးကြာဆုံးရတဲ့အကြောင်းအိန္ဒိယရဲတပ်ဖွဲ့ကပြောပါတယ်။ရဲတပ်ဖွဲ့ဝင်တွေနဲ့ပြန်လည်ပစ်ခတ်မှုအတွင်တိုက်ခိုက်သူတဦးလည်းသေဆုံးပါတယ်။မနေ့စနေနေ့ကလမ်းမတော်တဆမှုတစ်ခုကိုရှင်းလင်းနေတော့ရဲတပ်စိတ်တိုက်ခိုက်ခံရတာဖြစ်တယ်လို့တာဝန်
ကျွန်တော်တို့ကပြောဆိုနေကြတာပါကက်ရှမီးယားဒေတာကိုထိန်းချုပ်နိုင်ဖို့အတွက်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယနဲ့ပါကစ္စတန်ကြားစစ်ပွဲနှစ်ကြိမ်တိုက်ခဲ့ကြပါတယ်။အမေရိကန်သမ္မတဒေါနယ်ထရမ့်ကနိုင်ငံပူးပေါင်းဆောင်ရွက်မှုတွေလှုပ်ဖို့ပို့ပြီးလှူလာတယ်လို့ဝန်ခံထားပေမဲ့လည်းအမေရိကန်ပြည်ထောင်စုအနေနဲ့ဒေတာဘက်မှချင်းငွေတွေထုတ်ချီးနေတဲ့အာရှဖွံ့ဖြိုး American Muzan Director Tiakule, Miam Kantaraha, the Gera Makamuso, ADB Ban Ogata, Takihiko Nakaoga, Banyan Nibale, CWP Ma, the Renza Cinema, American Suyan in ADB Band, Drag, Kuzlet, Ugo, Mianzon, Kapo, Mulan, Elu, Nakaoga, Biobare, Tabian Ladu, Niari, Tomiago, Kanadabo, Luan, Ebido, ADB Band, Drag, Kanatare, American Yen Kuzle, Hounet, too. Yes, Suya, Lataka, Kanatare, Chaduri, Go, Biamiro, call you get a pibare, Chibananga, ADB Bango, Lumuri, Mianzon, Taiwan, Tarang, and Pibido, Siman Kangamu, Bama, Usan, Logan, in a pibare. Megan the Matron Gamma Jar digging up a Panay won Gita Naya Muzan Yashijo Ellie H. Miller go, ADB Banet, Uyoba Piana Disarina, Pomuto Day Sanya, Director Pit Yayi can't target body. Demet Miller, ha, ADB Banet, Nepal, see we grow. Dale Kajem Sigabok, yeah.
Venezuela Tamra Nicolas Maduro go Talajoja Sabi Sanjin Sanapia Nine. Menesan in Nika Muro Krakama appear whistle me wasn't had it Yane Chile and Yotamiri Chite Kejabade. Bigger Laga Sanapia Rigo Lonjo Ye Puerika Mye Yo Bonin Pio Quakerago Kanqua Shell Chade and Nine. Menesan in Nika Daikan Gonsang in Uri Pio Madu Usambi Bire when you tanago Udi Chite Kejaraba Sanapia Dure Bire when you tanago Mayanao A Digion Pio Queen Yerika Dasi ကျပါတယ်ဆနာပြသူတွေနဲ့ရဲတွေကြားမှာတော့ထိတ်တိုက်တွေ့မှုတချို့ရှိခဲ့ပါတယ်ဆိုင်းငံ့ထားတဲ့သမရရွေးကောက်ပွဲတွေကိုကျင်းပပေးဖို့ဆနာပြသူတွေကတောင်းဆိုနေကြတာပါသမရမဒူရိုကတော့အတိုင်းခံတွေကဆရာနာတင်ဖို့ကြိုးစားနေတယ်လို့ဆွဆွဲထားပြီးသူအနေနဲ့အခြေခံဥပဒေကိုပြန်လည်ရေးဆွဲဖို့လှုံ့ဆော်နေပါတယ်ဗင်နီဇွဲလားနိုင်ငံရဲ့တချို့မြို့တွေမှာလည်းလူလူချစ်တဲ့ဆနာပြပွဲတွေပေါ်ပေါ
ဒီနေ့တနင်္ဂနွေနေ့မှာခတ်မန်ဒူမြို့တော်ကိုပြန်လည်တဲ့ဆောင်ခဲ့ကြပြီဖြစ်ပါတယ်။မင်းဘာဟာဒူအာရှာချန်ဟာပြည်ပေါင်း 2003年ခုလိုသိဆုံးသွားခဲ့တာပါ။ရှာချန်ဟာလွန်ခဲ့တဲ့2008ခုနှစ်တုန်းကအသက်86နှစ်အရွယ်မှာအီရတ်တောင်ထိပ်ကိုတက်ရောက်ပြီးတော့အသက်ကြီးဆုံးတက်ရောက်နိုင်သူဖြစ်ဆန်းကျင်တင်ခဲ့ပြီးပါတယ်။ ဒါပေမဲ့ပြီးခဲ့တဲ့2014မှာတော့ဂျပန်နိုင်ငံကအသက်80ရွယ်ယူအီချီယိုမီရူရာဟာအီရတ်တောင်ထိပ်ကိုတက်ပြီးတော့အသက်ကြီးဆုံးတက်ရောက်သူဖြစ်တဲ့ဆန်းကျင်တင်ထားခဲ့တာပါ။ရှာချန်ကုလကွယ်လွန်သွားတာဟာကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့ညီဘောတောင်တဲ့အဖွဲ့ချုပ်ဥက္ကဋ္ဌကပြောပါတယ်။အီရတ်တောင်ရဲ့အောက်ခြေကတောင်ကြီးစခန်းမှာရှိတဲ့ဆရာဝန်တွေကတော့ရှာချန်ဟာနှလုံးရ
ဝေးရင်မှာမတော်တဆမဖြစ်ရဲ့အတွက်ရည်ရဲလှုံ့ဆောင်ထားတဲ့သဘောတူညီချက်ကိုပြန်လည်အသက်သွင်းဖို့သဘောတူလိုက်ပြီလို့ထိုက်တန်အမေရိကန်ရဲ့ရုရှားစစ်ဖက်အရာရှိတွေကပြောပါတယ်။အမေရိကန်ပူရယ်စေဦးစီးချုပ်များရဲ့အကြီးအကဲဗိုလ်ချုပ်ကြီးဂျိုးဆပ်ဒန်ဖော့ဒ်နဲ့ရုရှားဗိုလ်ချုပ်ကြီးဗီလာရီဂီယာစီမော့ဖ်တို့နှစ်ဦးတယ်လီဖုန်းနဲ့ဆက်သွယ်ပြောကြတာမှာ2019ခုနှစ်ကစတင
Now, so young and a guard, the Renego, Matting Itine, Kuyan and Lo, Piopia Gajarava, Puyani, good told me in the day radio season, oh, Burmese.vonews.com, Internet Saminagani, Tonoro told me in the Jane Twin, Tayak Nasin and Marie, American Puyan Gwen, H1B, Visa, KK, Kugan, Swan Amine, Bacteria, Botachi, Please, you are, say the Tobo, WHO yet, no, so just sorry, Nanganagarin, what in Matin second, Kuyan don't know. ຢາດີຮູ້ສໍວານີແດມຍມາປີດ້ວຍຊິນີ້ຈີ້ອອງບາສະກາຍດາຍກະນີມິ້ວມາເມລາ9ຍແນ່6ຍແນ່ດີຕົງກະເລບຽນໄຕມູດີຈွေບີຕິດເປັນປິວເລດາດີຈောက်ອິນຈີບອງ
2009年6月2日嘛，李斌带着摩的追查来的，这边表来来的个中介家了吧？米拉超越的马罗，李斌的带着金产币，少屋的别西屋的撇下将，独独屋的收入撇开将我罗，这个一带，该在业内，建立的亚差台乌西坦那的娘家业务，乌萨维的平安表白的。今年一月二十六日，亚那年6月25日，超越的东莫，超越，年超越东莫来。
那到这边家烧个里头，他这边我看你家，他们现在烧个姑姑，阿里家了吧？还好，都地方人哪路跑路跑的，到这边，这边就有许多人了，俺屋里吧家，我讲那路啊，哦，那不，等于都不能吃了呢，把伢，哎，这不路去的是啥？你这个先搞开哪路嘛家？
跟你有个，没那草原那个。 สกายได้วันนี้จบเลยลายออกที่ชูเก็บบีรู้อะไรทั้งปั้มมือเปรี้ยวตัวสี่สิบนี่จ้าวเลยที่เท่ามามีหลังไงเนี่ยก็เต็มสองตัวอู้กูรอทั้งปั้มวิ่งตรงตึงไปเก็บบีเอ็นเจเป็นสีมุบอมมือดีบีทั้งปั้มมือมีเป็นต่อมาพิจารุเลยสกายได้เกิดอะไรเนี่ยเจเลนี่อาชาไทยอุจิธานายเนี่ยหนุนใจมือวุ้นสาววิ่งพลังอ่ะเปรี้ยวเลย
คือเราคู่กันวันนี้พวกนั้นดูตัวอยู่เปลี่ยนยอดแล้วก็
ဟိုတော့ဘောသူ့ဆက်ကြအောက်ကိုဟိုတော့ဘောဟိုငွေနှစ်ပေါင်းလုံးပေါ့။ဟုတ်ကဲ့။နောက်ဆက်ကြနေနှစ်50ကြကိုသုံးတော့နှစ်50နဲ့30ကဟိုကငါးတော့30ထက်ကိုခုနှစ်ပေါင်းပေါ့။ကျူတဲ့အင်ကျူတဲ့အင်ကတော့ကျွန်တော်တို့ဟိုတော့ဘောတစ်သိန်းပေါ့အဲ့လိုမျိုးထောက်ပံ့မှုတွေတော့လောက်ထားတာပေါ့နော်။ဟုတ်ကဲ့ဟုတ်ကဲ့။ဒီသုံးနာကညာတော့မင်းကြီးကတော့မဖြစ်ဘူးအရှိတကြီးကတော့တယောက်ရှိရ သူကထမ်းနေတဲ့ချိန်လေးတိုက်ပြီးတော့လေးတိုက်တော့သူထမ်းတက်တော့ထမ်းတက်သမားပေါ့
ဟုတ်ကဲ့
ထမ်းတက်ပြီးတဲ့အချိန်မှာလေးတိုက်တော့အမှကျုပ်ကြအဲ့လိုမျိုးဖြစ်တော့မှာ
ဟုတ်ကဏီဒေတာဟာနှစ်စဉ်သဘာဝဘေးရန်ကိုကြုံနေရတယ်လို့လည်းဆက်ပြောပြပါတယ
်ဟုတ်ကျွန်တော်တို့စကိုင်းတိုင်းပို့တော်ဘုံပုံမှန်အချင်းတော့အေလာဥစားပေါ်လာအဆန်းဆိုရင်ကျွန်တော်ကကလေးတမူအဲ့ပဲကဖြစ်တော့မေလာဆိုရင်တော့ဒီစကဲနဲ့အောက်ပိုင်းအဓိကဖြစ်တော့ဘောနော်အဲ့လိုဆိုအခုကကျွန်တော်များများလည်းဖြစ်ပြီးတော့ကလေးပဲလည်းဖြစ်ပြီးပြီတမူပဲလည်းဖြစ်ပြီးပြီနောက်ဒီဘက်ဥစားအခုဆိုရင်ဒီဘက်အောက်ဖက်ကမြို့တော်များများဖြစ်သွားပြီးစကိုင်းရဲ့မြောင်ရဲ့မြင်းမှုရဲ့အားရဲ့ကြံ့တာဘောနော်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဆန်နေမျိုးနေရတော်တော်ဖြစ်သွားပြီဟုတ်ကဲ့
ဆုံးရှုံးပျက်စီးမှုတွေကိုဆက်လက်ကြောက်ရွံ့နေစေဖြစ်ပြီးသဘာဝဘေးရန်ကိုကာကွယ်နိုင်ဖို့အတွက်လည်းပြင်ဆင်မှုတွေလုပ်နေကြရလို့လည်းဒေသခံတွေကဆိုပါတယ်မိုးလေဝသနဲ့ဇလဗေဒညွန်ကြားမှုဦးစီးဌာနရဲ့မေလ9ရက်နေ့မနက်ပိုင်းအချိန်တိုက်ထွာချက်များအရသခိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်နဲ့ကယားပြည်နယ်တို့မှာမိုးချစ်ကြုံရွာမယ်ဆိုပြီးပြောဆိုထားပါတယ်ရှင်
။ထိုင်းခြေဆိုင်ပြည်ရဲ့သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတွေတင်ဆက်သွားပါမယ်။အမေရိကန်ကုမ္ပဏီတွေအနေနဲ့ H1B ဗီဇာနဲ့ဒီနိုင်ငံသားကျွမ်းကျင်ပညာရှင်တွေကိုငှားညံ့ရမှာပိုပြီးခက်ခဲအောင်သမ္မတဒေါ်နယ်ထရမ့်ကအမေကျညာချက်တရက်ကိုလက်မှတ်ရေးထိုးပြီးမကြသေးခင်ကထုတ်ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုတဲ့ H1B ဗီဇာနဲ့အများဆုံးအလုပ်လုပ်နေကြတဲ့အိန္ဒိယလူမှုအတိုင်းဝိုင်းကြားမှာတော့ဒီအမေကျညာချက်နဲ့ပတ်သက်ပြီးစိုးရိမ်နေကြပါတယ်။အရှာစရီလာကန်ဆက်စ်မြို့ကနေသတင်းပေးပို့ထားတာကိုကိုအောင်ကပြောပြမှာဖြစ်ပါတယ်
။ခရစ်ကတ်ကလာတာကိုချိန်နဲ့တက်ကြတဲ့အိန္ဒိယရွှေပြောင်းချစ်တာနေထိုင်သူတွေနဲ့ဖွဲ့စည်းထားတဲ့ခရစ်ကတ်အသင်းပေါင်းလွန်ခဲ့တဲ့10နှစ်အတွင်း24သင်းအထိရှိလာပြီးကစားသမားပေါင်း300ကျော်ဟာကန်ဆက်စီးတီးမြို့မှာနေထိုင်ကြပါတယ်။အမေရိကန်ပြည်ထောင်စုအလဲပိုင်းကဒီမြို့ကိုပြောင်းရွှေ့နေထိုင်ပြလိမ့်မယ်လို့ထင်မှတ်ထားကြောင်းအနီးစင်းကပြောပါတယ်။
And we moved here from New York.
New York မြို့ကနေဒီလိုပြောင်းလာဖို့ဘယ်တော့မှစိတ်ကူးရမရှိခဲ့ပါဘူး။ Kansas ကိုဘယ်သူကလာကြပါလဲ။ဟုတ်တယ်မလား
။မကြသေးခင်လကပဲစင်းတယောက်အမေရိကန်နိုင်ငံသားဖြစ်လာတာပါ။ဒါပေမဲ့လည်း H1B visa နဲ့လာရောက်အလုပ်လုပ်ကင်နေကြတဲ့သူ့ရဲ့လုပ်ဖို့ကံမဲ့တွေအတွက်တော့သူကပူပန်းနေပါတယ်။အနေဆုံးတော့ကလစာနှစ်ဆတိုးမြင့်ဖို့လှုပ်ဆောင်မယ်လို့ Trump အစိုးရအဖွဲ့ကပြောဆိုထားတာကြောင့်ကုမ္ပဏီတွေကလုပ်သားအင်အားလျှော့ဖို့မှာကိုစိုးရိမ်နေကြတာပါ။ H1B visa နဲ့နေထိုင်တဲ့ Akhil Kodaru က
H1
နဲ့နေနေရတဲ့ကျွန်တော်တို့ကိုလစာ3,000-4,000အထိပေးရမယ်လို့ပြောလိုက်။ကုမ္ပဏီကကျွန်တော်ကို15ကျင်းမှာငှားတော့မှာလေ။ဆိုတော့ကျွန်တော်အလုပ်ပြုတ်ပြီးဒီအလုပ်ကိုဆက်လုပ်နိုင်တော့မှာမဟုတ်ပါဘူး
။ Kansas City မြို့မှာဌာနချုပ်ရုံးဆိုင်တဲ့ Sprint ကုမ္ပဏီမှာဆိုရင်လဲတောင်အာရှနိုင်ငံကကျွမ်းကျင်လုပ်သားအများပြားဟာ H1B visa နဲ့အလုပ်လုပ်ကင်နေကြတာပါ။ကုမ္ပဏီဝန်ထမ်းတဦးဖြစ်တဲ့ VJ Kumar Kalimuthu Ponisamain က
After doing
master ဘွဲရအောင်ဒီအကြောင်းတက်ရတော့ဒီကအကြောင်းတွေကိုပတ်စံတွေအများကြီးပေးထားရတာလေအခုတော့ဒီကုမ္ပဏီတွက်အလုပ်လုပ်ပေးနေရတာပေါ့ဗျာ
အနာဂတ်မှာအလုပ်ကင်ဆက်ပြီးတော့မြဲမမြဲမသေးကြပါမယ့်ဒီမျိုးမှာဆက်ပြီးတော့နေထိုင်သွားဖို့တချို့ကလည်းစဉ်းစားထားပါတယ်အိန္ဒိယလူမျိုး9000လောက်ဟာ Kansas City မြို့မှာနေထိုင်ပြီးအိန္ဒိယစားတောက်ဆိုင်စားတောက်ကုန်ရောင်းဆိုင်တွေဖွင့်လာတာ10စုနှစ်ကြာရှိခဲ့ပါပြီခင်ဗျာ
တော်ရရှင်များရှင်မြန်မာနိုင်ငံကအင်တာနက်စာမျက်နှာတွေလူမှုကွန်ရက်တွေမှာသတင်းမားတွေကောလာဟလတွေဖြန့်ချီပြီးတော့တိုင်းပြည်မှာမတည်မငြိမ်ဖြစ်အောင်ကြိုးပမ်းနေတယ်လို့အစိုးရကသတိပေးလိုက်ပါတယ် Facebook အင်တာနက်လူမှုကွန်ရက်တွေလို့သတင်းတွေပြန့်နှံ့လွယ်တဲ့ဤပညာတွေတိုးတက်လာတာနဲ့အမျှသတင်းမှန်တဲ့သတင်းမားဘယ်လိုခွဲခြားနိုင်မလဲလူလူကြားမှာသတင်းမှန်ရအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ် ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VO ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါနေ့ညဓာတ်ရိုက်လေလံအစီအစဉ်ကကြိုဆိုပါတယ်ရှင်။
သမီးအင်္ဂါည VOA တရိုက်လေလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ကျန်းမာရေးသတင်းတစ်ပုဒ်တင်ပြပါမယ်။ဘက်တီးရီးယားပိုးတွေမှာခုခံစွမ်းအားမြင့်လာတာကိုတိုက်ဖျက်ဖို့အတွက်ပဋိဇီဝဆေးဝါးသစ်တွေအញ្ញံဆုံးဖော်ဆက်ဖို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကတိုက်တွန်းထားပါတယ်။လူကျန်းမာရေးကိုအကြီးအကျယ်ထိခိုက်စေတဲ့ဘက်တီးရီးယားမျိုးနွယ်စုဆက်နစုကိုပထမဆုံးအကြိမ်ဖြစ် WHO ကစည်းရင်းပြုစုထုတ်ပြန်ပါတယ်။ဂျနီဗာမြို့မှာရှိတဲ့ WHO ဌာနချုပ်ကနေလီဆာရှရိုင်းသတင်းပေးပို့ထားတာကိုမအေးတန်တာကြောပြောပြမှာပါ
။ဘလောက်အရေးကြီးလိုအပ်နေလဲဆိုတာပေါ်မူတည်ပြီးတော့ဒီစည်းရင်းကို WHO ကအမျိုးအစား၃မျိုးခွဲထားပါတယ်။ဒါပေမဲ့ကမ္ဘာပေါ်မှာကြောက်စရာအကောင်ဆုံး Super Bugs လို့ခေါ်တဲ့ရောဂါအဆိုးကြီးတွေကတချို့ကတော့ဒီစည်းရင်းထဲမှာမပါဘူးလို့ကျန်းမာရေးနဲ့တီထွင်ကျန်းစားမှုဌာနလက်ထောက်ညွှန်ကြားရေးမှူးချုပ် Mary Paul Kinney ကအခုလိုပြောပါတယ်။
The bacteria responsible for tuberculosis was not included in this exercise as there is
TB အဆုံးနာယောဂါကတော့သူ့ကိုနိုင်တဲ့ဗိဓိဇီဝဆေးဖော်ဆနိုင်ဖို့ဆိုတာ R&D သုတေသနနဲ့ဆေးဝါးဖော်ဆမှုဌာနအတွက်အရေးကြီးဆုံးဦးစားပေးကိစ္စဖြစ်တာမို့လို့အခုထုတ်လိုက်တဲ့ bacteria စည်းရင်းထဲမှာ TB ယောဂါဖြစ်စေတဲ့ bacteria ကိုတော့ထည့်သွင်းမထားပါဘူး။တလူရေချိုကပြုစုတဲ့စီးရင်ထဲမှာခွဲထားတဲ့အမျိုးအစား၃မျိုးကတော့အထူးအရေးကြီးဦးစားပေးအရေးကြီးဦးစားပေးနဲ့အတန်အသင့်ဦးစားပေးလို့ဖြစ်ပါတယ်။အဲဒီမှာအထူးအရေးကြီးအုပ်စုတွေမှာတော့ဆေးမျိုးစုံမတိုးတဲ့ဘက်တီးရီးယားတွေပါဝင်ပါတယ်။အဲဒီဘက်တီးရီးယားတွေကဆေးရုံတွေဘဝရိပ်သာတွေလူနာတွေကြားမှာလေဝင်လေထွက်ပေါက်တွေသွေးသွင်းပိုက်တွေမှာပြန့်နှံ့နေတာပါ။ဒီဘက်တီးရီးယားကြောင့်ပြင်းထန်ပြီးတစ်ခါတလေအသက်အန္တရာယ်စိုးရိမ်ရတဲ့ရောဂါကူးစက်မှုတွေဖြစ်ပေါ်စေတယ်လို့ WHO ကဆိုပါတယ်။အရေးကြီးတဲ့အတန်အသင့်အရေးကြီးအုပ်စုတွေမှာတော့စီးပူညောင်းကြယောဂါလိုဆယ်မွန်နဲလာပိုးကြောင့်ဖြစ်တဲ့အစာအဆိပ်သင့်မှုတွေလိုအဖြစ်များတဲ့ဝေညာတွေဖြစ်ပေါ်စေတဲ့ဆေးမပေါက်ဘက်တီးရီးယားတွေပါဝင်ပါတယ်။ Miss Kinney ကပဲ
Today just when resistance to antibiotics is reaching alarming proportion the pipeline is practically dry.
ဘရစ်ဒီဝါဆေးမတိုးတော့တဲ့အခြေအနေကစိုးရင်စရာအနေထားကိုရောက်လာတဲ့ဒီကနေ့ခေတ်အချိန်မှာအဲ့ဒီအနေထားကနေတိုးတက်မှုရှိသွားအောင်ပံ့ပိုးပေးတဲ့အရာတွေကလည်းလိုက်မလာပါဘူး။ပြဿနာကတိတ်ပန့်ရှူတော့ကပြောမယ်ဆိုရင်ဗရိဇီဝဆေးတစ်တမျိုးရှာဖွေတွေ့ရှိဖို့အရန်ပိုခက်လာပါတယ်။ပြီးတော့စီးပွားရေးရပြောမယ်ဆိုရင်လည်းအများအဆုံးတိတ်မရှိလာပါဘူး။ပြီးတော့ဗရိဇီဝဆေးဆိုတာများသောအားဖြင့်ရေရှည်တောက်ရတဲ့ဆေးမဟုတ်ပါဘူး။ဆိုလိုတာကအနာတရှည်ယောဂါတွေမှာပေးတဲ့ဆေးဆွဲတောက်ရပုံမျိုးမဟုတ်ပါဘူး။ဒီဆေးမျိုးတွေကတော့အရင်အနေစိုက်ထုတ်ထားသမျှထိုက်ထိုက်တန်ပြန်ရပါတယ်။ ဒီယောဂါရီတွေဆေးဝါးသစ်ဖော်ဆက်နိုင်ရည်ဒေါ်လာတန်း2000ချပေးဖို့အဆိုပြုလွှာတင်ထားပြီလို့မစ်ကန်နီကပြောပါရည်ဒီငွေတွေနဲ့ဆေးဝါးထုတ်လုပ်ရေးကုမ္ပဏီကြီးတွေပဋိဆေးဝါးဆေးသစ်တွေရှာဖွေဖော်ဆက်ရေးတွေမှာစတင်လှုပ်ဆောင်နိုင်မှာဖြစ်ပါရည်တရုတ်နဲ့ဗြိတိန်နိုင်ငံတို့ကတော့ဒီရမငွေတွေမှာဒေါ်လာ82တန်းထည့်ဝင်ဖို့ကတိပြုထားပြီးကြပြီလို့မစ်ကန်နီကပဲပြောသွားပါရည်ရှင
်မအေးတန်တာကြောဖြစ်ပါရည်မွန်ဂိုလီးယားနိုင်ငံဂူပီတက္ကနာရတဲ့ Flaming Clips Data အနီးကဒိုင်နိုဆောအရိုးစုတစ်ခုကိုကြည့်ဖို့ကမ္ဘာလှည့်ခီးတဲ့တွေကိုမွန်ဂိုကျေးလက် Data ကန် Galagrish တယောက်လိုက်လံပို့ဆောင်ပြသပူးပါတယ်။ဒါပေမဲ့ဒီနေ့မှာတော့ဒီဒိုင်နိုဆောအရိုးစုကြီးပျောက်ဆုံးသွားပါတယ်။ဒီဒိုင်နိုဆောအရိုးစုပျောက်ဆုံးမှုဟာမွန်ဂိုလီးယားနိုင်ငံတွင်ဒိုင်နိုဆောရုပ်ကျွင်းပျောက်ဆုံးမှုအများအပြားတွေကတစ်ခုဖြစ်ပါတယ်။ဒီအကြောင်း AFP သတင်းပေါ်အခြေခံပြီးမတ်တင်ဂီထိုက်ပြောပြပါမယ်
။မွန်ဂိုလီးယားနိုင်ငံဂိုဘီတက္ကနာရကဒိုင်နိုဆောရုပ်ကျင်းတွေကြည့်ဖို့ကမ္ဘာလှည့်ခီးတဲ့တွေအချိုက်တွေရဒေတာတစ်ခုပါမွန်ဂိုလီးယားနိုင်ငံမှာလွန်ခဲ့တဲ့ရာစုနှစ်တစ်ခုနီးပါးကဒိုင်နိုဆောဥတွေတွေ့ရှိပြီးတဲ့နောက်မှာတော့သိပ္ပံပညာရှင်တွေနဲ့ရုပ်ကျင်းရှာဖွေသူတွေအရှိုးအရှိုးရောက်လာခဲ့ကြသလိုထောင်နဲ့ချီတဲ့ကြောက်ဖြစ်ရုပ်ကျင်းတွေပျောက်ဆုံးခဲ့ပါတယ်အများစုကတော့ပြပကစုဆောင်းသူတွေစီမှာရောက်နေပါတယ်မွန်ဂိုလီးယားဒေတာကန်ဂလက်ဂရရှက်ကတော့သူ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
တကယ်ကြောချင်သူတို့လည်းကမ္ဘာနဲ့တခါတော့ချောလို့
1990ပြည့်လွန်နှစ်တွေကစလို့ဒိုင်နိုဆောအရိုးစုတွေကိုရှာဖို့လာကြတဲ့ခီးသွွားကုမ္ပဏီတွေအပါအဝင်ခီးသွွားတွေကိုကျွန်တော်စပြီးကူညီပေးခဲ့ပါတယ်အဲ့ဒီချိန်တွေတော့ငါသူတို့ အယိုးစုတွေတွေ့ပြီးမကြခင်မှာပဲအဲ့ဒီအယိုးစုတွေတူးဖော်ပြီးပျောက်သွားတာပါပဲ
ဒိုင်နိုဆော့ကြောင့်ဖြစ်ရုပ်ကျွင်းတွေရှိရာဟက်တာ1000ရှိတဲ့မွန်ဂိုလီးယားအမျိုးသားပန်းခြံရဲ့တဦးတည်းသောအချိန်ပြည့်ကြီးကျက်စောင့်ရှောက်သူဆရင်ဂျက်မွန်ဆိုင်ခန့်ကတော့ရာဇဝတ်မှုတွေမဖြစ်ရလေအောင်ရဲတွေစေတနာဝန်ထမ်းတွေနဲ့လက်တွဲအလုံးလုံးနေပေမဲ့ဒိုင်နိုဆော့ကြောင့်ဖြစ်ရုပ်ကျွင်းတွေရှိရာတဲကန္တရကိုသူတူဦးတည်းကင်းလဲဖို့ကတော့မဖြစ်နိုင်ဘူးလို့ပြောပါတယ်
ernes somos aspas en bitnas en gemitel chin de tirik bari
chao phi yau chwin rue kho khan ya da ti be me takho rue go ro ma sha nai ma u be rong ga ma di takho rue go ma mi khe ba u
data kan rue ga ro di chao phi yau chwin ni tan ya tan ji shi de so ra taw ma ti ba u 2012 khun ka sa lo mongolia asuya ga pyaung song twa de danu so yau chwin de go naingan da ga pya dai ji rue na hollywood yau shin ajo mo nicolas cage to lo ဒိုင်နိုဆောရုပ်ကျွင်းစုဆောင်သူတွေခြံကနေပြန်တောင်းဖို့လုပ်နေပါပြီ။ဒီရုပ်ကျွင်းတွေကိုဒေါ်လာ3000ချီပေးပြီးတော့ဝယ်ယူထားကြတာပါ။မွန်ဂိုလီးယားနိုင်ငံဥလန်ဘာတာကပြတိုင်မှာဆိုရင်နိုင်ငံရဲ့ခြားကနေပြန်ရထားတဲ့ဒိုင်နိုဆောရုပ်ကျွင်းတွေကိုပြသထားပါတယ်။ဒီထဲကတချို့ကဒေါ်လာ1000ကျော်တန်ပါတယ်။မွန်ဂိုလီးယားရှင်ချင်းမှုအားကစားနဲ့ခီးသွားလာရေးဝန်ကြီးဟောင်းဝိုင်ယွန်းဂျရဲစရီတင်ပါကတော့အခုလိုပြောပါတယ
် The US black market was the Mongolia's end point where
မွန်ဂိုလီးယားကကြောက်ဖြစ်ရုပ်ကျင်းကအမေရိကန်ပြည်သူကမှောင်ခိုဈေးကွက်ထဲမှာအဆုံးသတ်ပါတယ်ဒါကြောင့်မလို့အမေရိကန်ကဒီလိုမျိုးမှောင်ခိုဈေးတွေကိုအာဏာပိုင်တွေကပိတ်ပေးစေချင်တာပါဒါဆိုရင်ကြောက်ဖြစ်ရုပ်ကျင်းတွေဒီလောက်ဈေးကြီးလာမှာမဟုတ်ပါဘူ
းနှစ်နဲ့ချီပြီးပြန်လည်စုစည်းခဲ့တာမှာတော့မွန်ဂိုလီးယားကိုဒိုင်နိုဆောရုပ်ကျင်းတွေထပ်ပြီးတော့ရောက်ရှိလာနေကြပါတယ်တနည်းမှာတော့ဒိုင်နိုဆောတွေတစ်ချိန်ကနေထိုင်ကျဆားခဲ့ရာမွန်ဂိုလီးယားမှာသူတို့ရဲ့ရုပ်ကျင်းတွေကိုပြန်ပြီးစုစည်းထားရှိနိုင်ဖို့မွန်ဂိုတို့မျှော်လင့်ထားကြပါတယ်ရှင်
။မတ်တင်ကြီးတိုက်တင်ပြခဲ့တာပါ။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တချင်းတောင်းညင်နေဆိုရင်တော့ VOA email list burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာဝိုင်းအစီအစဉ်တစ်ဆင့်စာရိုက်တာမှ855ရန်ကုန်စာရိုက်ကြီးဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထက်ကပြောပြမှာဖြစ်ပါတယ
်ပြင်သစ်သမရနောက်ဆုံးအကြော်ရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပါတယ်ပြင်သစ်ခေတ္တသမိုင်းမှာအခြေတင်အငင်းပွားပွဲအများဆုံးရွေးကောက်ပွဲတစ်ခုဖြစ်တယ်လို့လည်းပြင်သစ်ပြည်သူတွေကပြောဆိုကြပါတယ်ကမ္ဘာလွတ်ဆိုင်ရာဖြစ်တည်မှုနဲ့အတူလက်ရောညီတွေဆက်လက်နေထိုင်မလားဒါမှမဟုတ်လေဥရောပတမကကနေခွဲထွက်ပြီးကိုပိုင်လမ်းကြောင်းတစ်ခုကိုဖော်ဆောင်မလားဆိုတာကိုဆုံးဖြတ်မဲ့ရွေးကောက်ပွဲလို့လည်းပြောဆိုကြတာပါအလို့အကန်ရွှေပြောင်းဝင်ရောက်မှုနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကြီးစိုးထားတဲ့ဒီကနေ့ကျင်းပနေတဲ့ဒုတိယနဲ့နောက်ဆုံးအကြော်တမရရွေးကောက်ပွဲမှာတော့ဥရောပတမကကိုလိုလားသူစီးပွားရေးဝန်ကြီးဟောင်းအလဲအလတ်ဝါဒီအီမန်နျူရယ်မက်ခရွန်နဲ့ရွှေပြောင်းဝင်ရောက်မှုကိုစန့်ကျင်သူအမျိုးသားရေးဝါဒီမရင်းလက်ပန်တို့ကိုမဲဆန္ဒရှင်တွေရွေးချယ်နေကြတာဖြစ်ပါတယ်နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းချီပုံမြို့မှာ2014ခုနှစ်ကဘိုကိုဟာရမ်အဖွဲ့တွေပြန်ပေးဆွဲသွားခဲ့တဲ့အကြောင်းသူတွေထဲက82ဦးလို့ကိုဘိုကိုဟာရမ်အဖွဲ့ကပြန်လွှတ်ပေးလိုက်ပါတယ်။လွှတ်ပေးလိုက်တဲ့အကြောင်းသူလေးတွေဟာနိုင်ဂျီးရီးယားနိုင်ငံမြို့တော်အပူဂျာကိုဒီကနေ့တနင်္ဂနွေနေ့မှာပြန်ရောက်လာခဲ့ပြီးတမရမူဟာမာဒူဘူဟာရီကိုဒီကနေ့နောက်ပိုင်းမှာတွေ့ဆုံသွားဖို့လည်းရှိပါတယ်။သူတို့ရဲ့မိသားစုဝင်တွေနဲ့မတွေ့ခင်မှာတော့သူတို့ကိုကျန်းမာရေးစစ်ဆေးမှုတွေလှုပ်ဆောင်သွားမှာဖြစ်ပါတယ်။အမေရိကန်စစ်ရေးအကြံပေးတွေညီထိုင်ရာအီရတ်နိုင်ငံမြောက်ပိုင်းကစစ်အခြေစိုက်စခန်းတစ်ခုကိုစစ်သွေးကြွတွေတိုက်ခိုက်တာကြောင့်နှစ်ဦးသေဆုံးပြီး6ဦးဒဏ်ရာရတယ်လို့အီရတ်လုံခြုံရေးတပ်ဖွဲ့တွေကပြောပါတယ်။သေဆုံးဒဏ်ရာရသူတွေထဲမှာအမေရိကန်တွေပါသလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ယူမှုကမတ်ဆူမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Justin Tate ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00-9:00 အထိလိုင်းနမီတာ 16.25 တို့ကနေတင်ဆက်ခဲ့တာပါ။ VOA ကိုနားအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာမှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.